ရခိုင်ပြည်နယ်တောင်ကုန်းမြို့မှာ A နဲ့ပတ်သက်မှုရှိတယ်ဆိုပြီးတပ်မတော်ကဖမ်းဆီးထားတဲ့အမျိုးသား2ဦးတည်းကတဦးသေဆုံးသွားတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။အမည်မဖော်လိုတဲ့ဒေသခံတဦးကတော့သေဆုံးသွားသူဟာရန်မြဲမြို့နယ်ကရခိုင်လူမျိုးတဦးဖြစ်ကြောင်း A နဲ့ပတ်သက်တဲ့အတွက်ဖမ်းဆီးလိုက်တာဖြစ်ကြောင်းပြောပါတယ်။
တယောက်ကတော့အခုသခန်းမှာမရှိဘူးထင်တယ်နော်သူတို့ရောက်တဲ့အတန်မကျောက်ဘူးတယောက်ကတော့အတန်50ကျော်လောက်ရှိတယ်တဲ့
ဟုတ်ကဲ့
ဗမာလူမျိုးလို့ပြောတယ်သူကသူတို့ကလူရရခိုင်ကျမ်းမြရလေညမြင်သူတို့ကတော့စာရေးထားတာတိုက်မသိချင်ဝါဒအမားလို့ပြောတာဟိုအေးကလူတွေရောက်တယ်လို့အဲ့လိုပြောတယ်ဒါမဲ့ဟုတ်မဟုတ်တော့မသိဘူးအဲ့လိုမျိုးအတန်နဲ့ထွက်တာလေ
တေဆုံးသွားသူနဲ့ပတ်သက်ပြီးစေယုံကဖျားနာလို့တေဆုံးနေဆိုတဲ့စေးစာထွက်လာပြီးရဲတပ်ဖွဲ့ကတေဆုံးသွားသူကိုလည်းအလင်းမြန်တကြိုဖို့ဖိအားပေးတဲ့အတွက်ချက်ချင်းတကြိုလိုက်တယ်လို့ပြောပါတယ်။ဒေသခံတို့ကလည်းတပ်မတော်အနေနဲ့ဒေသခံတွေကိုအေးဆိုတဲ့တစိုက်ကပ်ပြီးဖမ်းဆီးတာတွေရှိတယ်လို့ပြောပါတယ်
။ဒီစာမသိရလားမဟုတ်ဘူး။ဟိုဘလတ်နံလောလာတော့မသိဘူး။ဒီကသိတယ်မဟုတ်တာ။နောက်အေးဒီလိုမဟုတ်ဘူးဆိုတာသိတယ်အော်ဘလို့ပြောရမလဲဆိုတော့တက်ကတော့လူပြောက်ရဲ့အတက်ကိုဘာမှတန်ဖိုးထားတာမဟုတ်ဘူးဒီတက်ကအမှန်တကြီးကတော့ဒီကလေးတွေကတနေ့ဒီကြီးကလာပြီးတော့လုံးလုံးမပြည့်စုံစိတ်ကြမ်းနေလို့လုံးလုံးပြည့်စုံတယ်ဘာမှမပြည့်စုံဘူးလက်ကတော့ဒီလိုမျိုးစားလို့ဒီမှာထားလို့တော့အောက်အဲ့ဒီဆန်းတာအော်ဒီကိုတက်ကတင်ပြီးရအမှရောက်လာတယ်ဟုတ်လားပြီလားအဲဒီမှာအဲ့လူကိုဒီချက်စမ်းထားပြီးဒီက
ဖန်စီထားသူတွေကတဦးတည်ဆုံးသွားတယ်ဆိုတာမှန်ကန်ကြောင်းနောက်တဦးကတော့လက်ရှိအချိန်ထိဆေးရုံမှာရှိသေးကြောင်းပြောပါတယ်ဒါပြင် yes scan အတွင် AA ဆိုပြီးဖန်ဆီးထားသူ 4-5 ယောက်ကိုတီးကြားချုပ်ထားကြောင်းသူကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတောင်ကုန်း yes scan ကို RFA ကဆက်သွယ်မေးမြန်းချိန်မှာ AA အဖွဲ့နဲ့ပတ်သက်လို့ဖန်ဆီးတာမဟုတ်ပဲတက်ပြေးများတာဖြစ်ကြောင်းပြောပါတယ်
။မဟုတ်ပါဘူးနော်တက်ပြေးပါ AA နဲ့မဟုတ်ပါဘူးနော်တက်ပြေးဒီဦးနဲ့ဖန်ပြီးပြောကလည်းတက်ပြေးကြတာနော်ခုံးနဲ့ပြေးလို့မရပါဘူးကျွန်တော်ဆိုနော်တရားဝင်တရေလောက်အနေနဲ့လာခဲ့လို့ရပါတယ်ကျွန်တော်ပြေးပါမယ
်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကလည်းအေအဖွဲ့နဲ့ဆက်သွယ်လို့ဖမ်းဆီးတာမဟုတ်ပဲတက်ကထွက်ပြေးသွားတဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကဖမ်းဆီးလိုက်တာဖြစ်တယ်လို့အတည်ပြုပြောပါတယ
်။အေနဲ့ပတ်သက်တာမဟုတ်ဘူးညာအဲ့ဟာဘယ်လိုလို့လဲသတင်းထုတ်ပြန်ထားတာမရှိဘူး။ဘာလို့လဲအေနဲ့ပတ်သက်လို့ဖြစ်တာမဟုတ်ဘူး။အဲ့ဒီဟာတောင်ကုန်းမှာတဲ့တောင်ကုန်းမှာဒီလိုဖမ်းတာကကျွန်တော်တို့၂ယောက်ရှိတယ်။အဲ့ဒီ၂ယောက်ကတော့တက်ပြေးတွေကြီးပဲ။တက်ပြေး၂ယောက်ရှိတယ်။အဲ့ဒီတက်ပြေး၂ယောက်ကကျွန်တော်တို့၁ယောက်ကတော့ဗမာအဲတယောက်ကတော့လူကြီးလည်းမပါဘူးအဲ့ဒါတော့မသိရဘူးကျွန်တော်လည်းဟောခင်မရှိကျွန်တော်မသိသေးပါဘူ
းဖန်စီထားတဲ့သူ2ဦးတည်းကတဦးတည်ဆုံးနေဆိုတဲ့သတင်းနဲ့ပတ်သက်ပြီးတပ်မတော်ဘက်ကအတည်ပြုပြောကြားတာမျိုးမရှိပါဘူးဒီအကြောင်းနဲ့ပတ်သက်ပြီးသက်ဆိုင်ရာအထွေထွေအုပ်ချုပ်ရေးဌာနကို RFA ကဆက်သွယ်မေးမြန်းချိန်မှာမသိရှိကြောင်းသာပြောပါတယ
်ဩကျွန်တော်မသိဘူးခင်ဗျာကျွန်တော်မသိဘူးခင်ဗျာ
ရခိုင်ပြည်နယ်ပုံနှကျွန်းရသေးတော်မြောက်ဦးမင်းပြကြောက်တော်ဘူးသီးတော်စတဲ့မြို့နယ်6ခုမှာဧပြီလ29ရက်နေ့အထိစစ်ဘေးဒုက္ခသည်အိမ်တော်စု6094ဆုနဲ့လူဦးရေ2600ကျော်ခန့်ရှိနေပြီလို့ရခိုင်ပြည်နယ်အစိုးရဘက်ကထုတ်ပြန်ထားပါတယ်။ဒါပြင်နှစ်ဖက်တိုက်ပွဲကာလတစ်လျှောက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဇွန်လအထိအရက်သားတေဆုံးမှုကတော့60ခန့်ရှိနေပြီးဒဏ်ရာရပြီးဆေးရုံတက်ကူတာခဲ့ရတဲ့အရက်သားကတော့100ကျော်အထိရှိနေပြီဖြစ်ပါတယ်ခင်ဗျာ။